အိန္ဒိယနိုင်ငံကလူဦးရေတန်း600အတွက်9နှစ်အတွင်းရှင်းလုံးအိမ်သာအလုံးရေစုစုပေါင်းတန်110အထိလက်ရှိအစိုးရကဆောက်လုပ်ပေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယနိုင်ငံရဲ့ကြေးလက်ဒေသတွေမှာအဖုံးအအုပ်မရှိတဲ့တွင်းအိမ်သာတွေအသုံးပြုမှုအဆုံးသတ်သွားပြီလို့အော်တိုဘလာနေရနေ့ကကြေညာပါတယ်။ပြည်ခဲ့တဲ့9နှစ်ကဝန်ကြီးချုပ်မိုဒီစတင်ခဲ့တဲ့အိမ်သာဆောက်လုပ်ရေးလုပ်ငန်းဟာကမ္ဘာ့တဝန်းအကြီးအမားဆုံးလုပ်ငန်းဖြစ်တယ်လို့အဆက်ဆက်အရရအဆင်ပြေခဲ့တာတော့မဟုတ်ပါဘူး။ကြေးလက်ဒေသကရွာပေါင်းရာနဲ့ချီအတွက်ရင်းလုံးအိမ်သာဆောက်လုပ်ပေးခဲ့ပေမဲ့လည်းအဖုံးအအုပ်မရှိတဲ့တွင်းအိမ်သာကိုအသုံးပြုနေကြသေးတယ်လို့အိမ်သာမရှိသေးတဲ့အချို့ဒေသတွေမှာတော့ကွင်းမြင်တွေထဲမှာမစင်စွန့်တဲ့အလေထားတွေတာမန်ကိစ္စလိုလက်ခံနေကြတော့မယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ဝန်ကြီးချုပ်မိုဒီကရင်းလုံးအိမ်သာဆောက်လုပ်ရေးလုပ်ငန်းအတွက်ဒေါ်လာဘီလီယံ20သုံးစွဲခဲ့တာဖြစ်ပြီးကိုယ့်ဘာသာစောက်ဖို့မိသားစုတစ်ခုကိုဒေါ်လာ200စီချပေးခဲ့ပေမဲ့လူတိုင်းတန်းတူမရကြဘူးလို့လည်းကြွန့်ကျင်သူတွေကထောက်ပြပါတယ်။တချို့လူတွေကတော့အိမ်သာတစ်လုံးကိုမိသားစု10ခုလောက်အတူတုံးပြကြတာပါ။ကြေးလက်ဒေသနဲ့လူတွေကမိဖို့နဲ့ဖျားဆင်ရှိတဲ့အမိုးတစ်ခုအောက်ထဲအိမ်သာရှိတာယုံရနေဆိုတဲ့ရှေးဥစွဲအယူဆတွေရှိတာကြောင့်အိမ်သာဆောက်တဲ့ကိစ္စကိုဦးစားပေးအဖြစ်သဘောမထားကြတဲ့သူတွေလည်းအများပြားရှိနေပါသေးတယ်။